တည်ဆုံးမှုတွေအထိရှိခဲ့တဲ့လဘရောင်းတောင်ပြည်ပခန့်နဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံအမျိုးသားလူအခွင့်အရေးကော်မရှင်ကဘယ်လိုများသုံးသပ်ပါလဲရှင်ဒီတည်ဆုံးခဲ့ရတဲ့ဖြစ်ရပ်တွေနောက်ပိုင်းအခြေအနေတွေနဲ့ပတ်သက်လို့ရောဒီမြန်မာနိုင်ငံမျိုးသားလူခွင့်ရေးကော်မရှင်ကနေပြီးတော့ဘာတွေများဆောင်ရွက်ဖို့အစီအစဉ်ရှိပါလဲရှင
်ဒါကတော့မဖြစ်သင့်မဖြစ်တတ်တဲ့ကိစ္စတွေပေါ့နော်ကျွန်တော်တို့အနေနဲ့လောလောဆယ်မှာတော့ ਆ နေပြီးတော့ဒီဖြစ်ပေါ်ထွက်တဲ့မှုနေပြီးတဲ့အခါမှာစောင့်ကြည့်ပြီးလာနေပါတယ်ခင
်ဟုတ်ကဲ့ဆိုမြို့သားမြန်မာနိုင်ငံမျိုးသားလူခွင့်ရေးကော်မရှင်ကိုဒီကိစ္စနဲ့ပတ်သက်ပြီးတော့အရေးယူဖို့ဆိုပြီးတော့တိုင်စာတွေဘာတွေရောရောက်ပြီလားရှင်အင်္ဂါတို့ဒီဟာနဲ့ပတ်သက်ပြီးတော့ရောဘာများလုပ်နေပါလဲ
ကျွန်တော်တို့တိုင်စာနဲ့ရောက်လာလို့ရှိရင်တော့ကျွန်တော်တို့ဒုံတုံနီးနဲ့ညီဆက်လက်ပြီးတော့ဆောင်ရွက်မှာဖြစ်ပါတယ်ခင်ဗျာ။ဒါလို့လဲဆိုတော့ဒီကိစ္စကနေပြီးတော့အရင်ဆုံးကလည်းကျွန်တော်တို့စုံစမ်းစစ်ဆေးအဖွဲ့တစ်ဖွဲ့ပို့ပြီးတော့ပေါ့နော်အကြံပြုတင်ပြချက်တွေလုပ်ခဲ့ပြီးဖြစ်ပါတယ်။နောက်ဘက်စုံဝင်ပြီးတဲ့အခါမှာကျွန်တော်တို့အသေးစိတ်နော်ထိလာပြီးတဲ့အခါမှသာဒီရင်ကျွန်တော်တို့ဆောင်ရွက်တင်တယ်လို့မြင်ပါတယ်။ဘာကြောင့်လဲဆိုတာမှာအဖက်ဖက်ကပေါ့နော်ကျွန်တော်တို့ဒီသဘောထားလေးတွေကိုနေပြီးတဲ့အခါမှာစဉ်းစားဖို့လိုတဲ့အတွက်ကြောင့်ဖြစ်ပါတယ
်ဟုတ်ကဲ့အခုအချိန်နေကမြေယာရော်ကြီးမြူထားပဲနဲ့ဝမ်ပေါင်းကုမ္ပဏီကခြံစည်းကိုခတ်တဲ့ကိစ္စနေကနေပြတော့ပေါ့နော်ဒေတာကန်တွေနဲ့ဒီမပြည့်မလဲဖြစ်ရနေပြတော့တည်ဆုံးမှုရှိတဲ့အထိပရိပခါတွေဖြစ်ခဲ့တာပါဆိုတော့ရော်ကြီးမြူထားပဲနဲ့ဒီလိုခြံစည်းကိုခတ်တာဟာဒီလူခွေချိုးဖောက်မှုတစ်ခုလို့မြင်ပါလားရှင်အင်္ဂါဘလို့သုံးသက်ပါလဲဒီဖြစ်ခဲ့တဲ့အချိန်နေတွေပေါ်မှာလူအခွင့်အရေးစံချိန်စံနှုန်းနဲ့တိုင်းတာမယ်ဆိုရင်အင်္ဂါဥဝေမရာဘလို့များပြောချင်ပါလဲရှင
်လူသေးတယ်ဆိုတာတော့မဖြစ်သင့်ဘူးပေါ့နော်အဲ့မဲ့လို့ဒီကိစ္စမှာနေပြီးတဲ့အခါမှာအသေးစိတ်ကလေးတွေကိုမလေးလာခင်မှာနေပြီးတဲ့အခါမှာတော့ကျွန်တော် comments မပေးခြင်းသေးပါဘူးခင်ဗျ။နော်လူသေးသွားတဲ့အထိဖြစ်တယ်ဆိုတော့ဒါမဖြစ်သင့်မဖြစ်တတ်တဲ့ကိစ္စပေါ့နော်
။ဟုတ်ကဲ့ဆိုတော့အင်္ဂါဥဝေမရာတို့ရဲ့မြန်မာနိုင်ငံအမျိုးသားလူအခွင့်အရေးကော်မရှင်အနေနဲ့ဒီကိစ္စကိုလေးလာပြီးပြီဆိုရင်ဘာတွေများဆက်လုပ်ဖို့အစီအစဉ်ရှိပါလဲ။အင်္ဂါတို့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုလုပ်မလဲရှင်
။ဒါတော့ကျွန်တော်တို့ဖြစ်ပေါ်လာတဲ့အနေအထားပေါ့နော်။ကျွန်တော်တို့စီမံရရှိမဲ့တိုင်စာအနေအထားနဲ့ညှိနှိုင်းပြီးတဲ့အခါမှာကျွန်တော်တို့ဆက်လက်ဆောင်ရွက်ရမယ့်ကိစ္စဖြစ်ပါတယ်။
ကဲဆိုတော့အင်္ဂါရုကဒီခုလက်ဘရောင်းတော့မှဖြစ်ခဲ့တဲ့ပြည်ပခါကိုတိုင်းစားလာမှပဲအေးအေးယူဆောင်ရွက်မှာပါလား။ဒါမှမဟုတ်အင်္ဂါရုကော်မရှင်အနေနဲ့ဒါတွေကိုတည်တံ့စုံစမ်းပြီးတော့အစီရင်ခံစာတင်သွားတာလို့ထုတ်ပြန်တာတို့အဲ့ဒါမျိုးတွေရှိမှလားအင်္ဂါဘယ်လိုလုပ်မှာလဲ။
ကျွန်တော်တို့ကနေပြီးတဲ့ကာမှာတိုင်းစားရမှရလို့တော့မဟုတ်ပါဘူးပေါ့နော်။ကျွန်တော်တို့ဒီအချိန်လေးတစ်ခုလူခွင့်ရေးချိုးဖောက်တဲ့အနေအထားဖြစ်နေတယ်ဆိုရင်ကျွန်တော်တို့ခိုင်တဲ့ဆောင်ရွက်လို့ရပါတယ်။ဒါမဲ့လို့ပေါ့နော်ဒီလိုညီထားလေးတွေကအများကြီးဖြစ်နေတဲ့အခါကျတော့အဓိကကတော့ကျွန်တော်တို့တိုင်းစားရတဲ့အခါမှာဆိုလို့ရှိရင်ဆောင်ရွက်ပါတယ်။ကျွန်တော်ပြောလို့ပဲပေါ့နော်ဒီအခြေအနေဆိုအခုဆိုးလာတယ်လို့ကျွန်တော်တို့ချုပ်မြင်သုံးသပ်လို့ရှိရင်လည်းပဲကျွန်တော်တို့အနေနဲ့ဒါကင်တွေဆောင်ရွက်လို့ရပါတယ
်ဟုတ်ကဲ့ဆိုတော့အခုလိုမျိုးဒီပြိပခါတွေပေါ့နော်ကြီးကြီးမားမားဖြစ်တာဘာကြောင့်လို့ရောအင်္ဂါဥဝေမရသုံးသပ်ပါလဲရှင
်ကြီးကြီးမားမားဖြစ်တယ်ဆိုတာကတော့ပေါ့နော်ဟိုမှာအနေထားတွေကကြီးကြီးနဲ့နဲ့မဖြစ်သေးတဲ့အနေထားကြောင့်ပေါ့နော်နှုတ်နှစ်ဖက်ဆုံချိနှောက်အောင်တော့ကျွန်တော်တို့ဒီဆောင်ရွက်ပို့လို့ရတယ်ဒါပေမဲ့လို့ကျွန်တော်ဆိုရတင်ပြခဲ့လို့ပဲပေါ့နော်ကျွန်တော်အလွယ်တကူ comments ကျွန်တော်တို့မပေးချင်ဘူး။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ကလည်းအစတုန်းကနေပြီးတဲ့အခါမှာတော့ဆက်ဆဲခဲ့တယ်တင်ပြခဲ့တယ်အဲတစ်ဖက်မှာလည်းနိုင်ငံတော်ကနေပြီးတဲ့အခါမှာစုံစမ်းစစ်ဆေးအဖွဲ့တစ်ဖွဲ့ဖွဲ့ပြီးတဲ့အခါမှာတော့ဆက်စုကြည့်ကိုယ်တိုင်ဦးဆောင်ပြီးတော့ဆောင်ရွက်ခဲ့တာရှိတယ်။ဒါကိုဆက်လက်ပြီးတော့အကောင့်ထဲပေါင်နေတဲ့အနေအထားလေးတွေရှိတယ်။ဒါနဲ့ပတ်သက်ပြီးတဲ့အခါမှာပြည်လည်မှုတွေမရှိသေးတဲ့အတွက်ကြောင့်ဖြစ်နေတာ။
ဟုတ်ကဲ့ဆိုတော့ဒီလက်ဘရောင်းတောင်ဒေသတွေမှာလူအခွင့်အရေးချိုးဖောက်မှုခံနေရတာတွေကိုအင်္ဂါတို့မြန်မာနိုင်ငံမျိုးသားလူခွင့်ရေးကော်မရှင်အနေနဲ့တွေ့ရတာမျိုးများရှိပါလားရှင
်ကျွန်တော်တို့နောက်ပိုင်းမှာတော့တွားပြီးတော့လေ့လာတာမရှိသေးဘူးပေါ့နော်ပထမပိုင်းမှာတော့ချိုးဖောက်တွေဆိုလို့ကျွန်တော်တို့ကတွားပြီးတော့လေ့လာသုံးသပ်ပြီးတော့အစီရင်ခံစားတင်ပြခဲ့တာ
။ဟုတ်ကဲ့ရှင်ခုလိုဖြစ်ပေးရကျေးဇူးများကြီးတင်ပါတယ်ရှင်